ချင်းပြည်နယ်ပညာရေးဦးစီးဌာနအတွက်ကျောင်းသုံးပုံလေးစာအုပ်တွေတင်ဆောင်လာတဲ့ကာနစီ၊ဂန်ကောနဲ့ဟာခလန်အကြားမိရှုဖြစ်စီခံခဲ့ရပါတယ်။ကျောင်းသုံးပုံလေးစာအုပ်တသိန်းကျော်မိရှုမှုကိုဒေသရင်းလှုပ်ရှားနေတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF လက်ချက်လို့စစ်ကောင်စီဘက်ကဆွဆွပေးမဲ့ PDF ကဒါကိုညှင်းဆို့ထားပါတယ်။ဒီကြောင်း VOA သတင်းတောက်နန်ကွင်းအင်ကပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်ဟာကားမြို့ကိုပို့ဆောင်မဲ့အခြေခံမူလတန်းကျောင်းသုံးပုံနှိပ်စာအုပ်တွေကိုလက်နက်ကင်အဖွဲ့တစ်ခုကနေမနေ့ကမီးရှို့ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါရတယ်
။ဟာကားကိုပညာသူဝင်ဌာနကပညာကျောင်းသုံးဆောင်ပြီးသွားပို့တာဖြစ်ပါတယ်။သွားပို့တာကိုကျွန်တော်တို့မီးရှို့ခံရတာဖြစ်တယ်။အဓိကတော့အဲ့ဒီတက်မှာနာမည်ခံလုပ်နေတဲ့ PDF ဆိုတဲ့အဖွဲ့တွေလောက်တာလို့အမည်ဒီမှာလည်းသိရတယ်။အဲ့ဒီစာအုပ်တွေချတာဒီကားတွေပြန်လွတ်လိုက်တော့ကျွန်တော်ဖြစ်တဲ့နေရာကတော့မိုင်တိုင်35နဲ့40ကြာကံကောနဲ့ဟာခါတော့ကာလာဒီဘန်းကြီးပါအနည်းဖြစ်ပါကျောင်းသုံးပုံလေးစာအုပ်ကျွန်တော်တသိန်းကျော်ပါတယ်ကားကိုရပ်တန့်ခံရပ်တန့်ခံကျော်ဖောက်ကြီးချခိုင်းတယ်ဖောက်ကြီးချပါပြီးပြန်လာတော့အဲကားနဲ့တရင်ဘုတ်ကိုလုံကြီးတပ်ဖွဲ့ဝင်တွေထိုက်တဲ့အချိန်မှာတော့အဲမှာရှုတာဖြတ်စည်းထားတာတွေ့ရပါတယ်ဗျ
ချင်းပြည်နယ်ပညာရေးဦးစီးဌာနဟာကားမြို့ကို KG တန်းကနေ Grateful တန်းတုံးကျောင်းသုံးပုံနှိပ်စာအုပ်တသိန်း 28,000 ကျော်တင်ဆောင်လာတဲ့ကုန်သင်ရင်းစည်းကိုကံကောဟာကားတွားတဲ့လားမိုင်တိုင်35နဲ့40ကျမ်းမှာလက်နက်ကင်အဖွဲ့အစည်းတစ်ခုကနေရင်ကိုရပ်တပ်ပြီးနောက်ရင်ပေါ်မှာပါလာတဲ့ကျောင်းသုံးစာအုပ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာလည်းဖော်ပြထားပါတယ်ဒေသတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးဖွဲ့ Chinlan Defense Force တာဝန်ရှိသူတို့ကတော့သူတို့ဘွယ်လှုပ်ဆောင်လာမဟုတ်ဘူးလို့ပြောပါတယ်
။အဲ့ဒီတရင်ကိုကျွန်တော်ဒီမနေ့ကျင်းပမှာလည်းဖတ်ထားတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့မဟုတ်ကျွန်တော်တို့အချက်ပေးလို့လည်းမရဘူး။သူတို့ဟာသူတို့လှုပ်တာလေးဖြစ်နေတယ်
။ချင်းမင်းနဲ့ဟာကားမျိုးနဲ့ဂန်ကောမျိုးကြမ်းမှာဇွန်လ10ရက်နေ့ကပဲစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဟာကားမျိုးပဲဆင့်အားပြဖို့အတွက်ဂံကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကားမျိုးနဲ့မိုင်40ကျော်ရွာတွေဘက်မှာချင်းကာကိုရေးဖွဲ့ဘက်ကတိုက်ခိုက်တာလို့ဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့တုန်းကလည်းဂံကောမျိုးဘက်မှာကျမရေးပညာရေးဝန်ထမ်းတွေနဲ့ကြေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ9ဦးပြစ်ခတ်အသတ်ခံရပါတယ်။ဒေသခံကာကွယ်ရေးဖွဲ့တွေကတော့ဖောက်ခွဲရေးလက်နက်တွေတင်လာတဲ့ကားဖြစ်လို့ပြစ်ခတ်ဖမ်းဆီးတာလို့သတင်းထုတ်ပြန်ထားပါတယ်။ဟာကမျိုးနယ်မှာဆေးရနာကျင်းစံကြီးရေးဇာနာပြသပေးမောက်စင်တွင်ဖမ်းဆီးထားတဲ့လူတွေအလုံးကိုပြန်လှုပ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လျော့တဲ့အတွက်မေလ၂ရက်နေ့ကစပြီးတော့ဟာကမျိုးမှာပြည်သူ့ကာကွယ်ရေးဖွဲ့တွေနဲ့စစ်သားချာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နန်ကုန်းအိမ်သတင်းပေးပို့ခဲ့တာပါခင်ဗျာ။